ကချင်ပြည်နယ်ဖားကန်းမြို့နယ်လီတိုလမ်းမကြီးပေါ်ကလဝါကျေးရွာအနီးမှာဒီမနက်စစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့သလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာလည်းရှမ်းနဲ့တန်းပလောင်တိုင်းသားလက်နက်ကိုင်တွေကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရန်ကုန်ကဖေးပို့တဲ့ကချင်နဲ့ရှမ်းဘက်ကတိုက်ပွဲအခြေအနေကိုတော့ကုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဖားကန်းမြို့နယ်လီလိုလမ်းမကြီးဘက်ကလဝါကျေးရွာနေမှာဒီကနေ့မနက်9နာရီလောက်ကတိုက်ပွဲဖြစ်ပွားပြီးတော့ဒါဟာဒီသတင်းမှတ်အတွင်းလီလိုလမ်းမှာစစ်ကောင်စီတပ်နဲ့ KIA ကချင်လက်နက်ကိုင်ကြားဒုတိယကြိမ်တိုက်ပွဲဖြစ်ခဲ့တာပါ။ဒီကနေ့တိုက်ပွဲဖြစ်တဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတူက VOA ကိုခုလိုပြောပါတယ်
။ဟုတ်အခုဒီမနက်ကလဝါကျေးရွာလဝါကျေးရွာအနီးမှာပေါ့အခုစစ်ကောင်စီနဲ့ KIA ရဲ့စစ်ဆင်မှုရှိရတဲ့။နည်းနည်းကြီးရောချက်ချက်ကျော်တော့ပါတယ်။အခုနားဆောင်ကြည့်ရအောင်
ဒါကတော့မနေ့၈နိုင်လောက်ကပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲဟာမူကောင်ဘက်ကနေပြီးတော့တနိုင်ဘက်ကိုသွားတဲ့စစ်ကောင်စီတပ်ရဲ့စစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်တာလို့ဒေသခံတွေကယူဆကြပါတယ်တိုက်ပွဲတွင်ထိခိုက်သေဆုံးမှုအခြေအနေကိုလည်းမသိရသေးပါဘူးညနေပိုင်းမှာတော့စစ်ကောင်စီတပ်ကစစ်ကြောင်းဟာတနိုင်ဘက်သွားတဲ့ခွန်ဆိုင်ရန်ရွာဘက်ကိုရောက်ရှိနေပြီးတော့ဒေသခံရွာသားတချို့ဟာတိုက်ပွဲဖြစ်မှာစိုးရိမ်ပြီးတင်းရှောင်နေရတဲ့အကြောင်းပြောပါတယ်KIA ရဲ့ပြောရေးဆိုခွင့်ရှိသူဗမွိနော်ဘူးကတော့ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုသူမသိရသေးကြောင်းပြောပါတယ်
။ဟုတ်ကဲ့အဲကျွန်တော်တော့ဘာမှမကြားရသေးပါဘူးခင်ဗျာ။ဟိုယင်ဘက်ကတိုက်ပွဲတွေခဏခဏဖြစ်တဲ့ဒီရှင်သေးရာဘက်ကအခြေအနေကတော့ကိုတော့ပြန်ငင်သွားပြီ။ဒါပေမဲ့ဟိုဝနေ့ကဖြစ်တဲ့မရန်တထောင်တို့အဲ့ဒါတွေလည်းလက်ဒီဒူလန်ဘက်မှာဖြစ်တဲ့တိုက်ပွဲတွေဖြစ်ပါတယ်။အဲ့ဒီအခြေအနေပဲရှိပါတယ်။တခြားကတော့ဒီမှာသူတို့ဖြတ်ထားတရင်တက်တာတော့မရှိဘူးခင်ဗျာ
ဒီနေ့တိုက်ပွဲနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးဒီလ23ရက်နေ့ကဖားကတ်မြို့နယ်လီတိုလမ်းမကြီးဘော်ကမရန်ကတောင်နဲ့ဒွန်ဘုံကြားမှာတိုက်ပွဲဖြစ်ခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကတနိုင်းနဲ့ရှင်ပူရန်ကြားကတယုံကြီးရွာနီးမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီကနေ့မနေ့ပိုင်းကချင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ပဲရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာလည်းRCSS တောင်ပိုင်းရှမ်းလက်နက်ကိုင်တပ်နဲ့ TNLA တအားပလောင်တပ်ကြားမှာတိုက်ပွဲဖြစ်ခဲ့တဲ့ကြောင်းစစ်ရှောင်းတွေကိုကူညီနေသူတူကပြောပါရယ
်။အာဟုတ်ကွက်မှာဖြစ်တယ်လို့ကြားတယ်ကြမနက်9နာရီကအာဆုံးဆောင်တိုင်းမော်ပြည်ရေးနဲ့ RCSS နဲ့အာခုံကြီးနပါရနဲ့ဖြစ်ခဲ့တာခုံကြီးတောင်းကိုသူကလက်နက်ကြီးနဲ့ထုတော့ခုံကြီးနည်းနည်းပါးပါတော့ရှိတော့တားကြီးတော့ဟာတရားကြီးကြီးမားမားတော့မဟုတ
်ဘူး။နေတလုံးလဲမိလောင်ခဲ့တဲ့ကြောင်းသိရပါရယ်။ဟုတ်ကွက်ကြီးရွာဟာကြောင်မဲမြို့အနောက်မြောက်ပိုင်း15မိုင်လောက်အကွာမှာရှိတာပါ။ပြီးခဲ့တဲ့လတွေကစတင်ပြီးတော့ကြောင်မဲမြို့နဲ့အနောက်ဖက်ချမ်းမှာတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ယာနဲ့ချီတဲ့ဒေသခံတွေဟာကြောင်မဲမြို့ပေါ်နဲ့ကြောင်မဲမြို့အနီးကြေးရွာတွေမှာတင်းရှောင်နေရပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်းမှာလည်း RCSS တင် SSPP ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲပြင်းထန်ခဲ့တာကြောင့်ဒေသခံ2000ကျော်နေရာဆွန့်ခွာတင်းရှောင်နေရပါတယ်ခင်ဗျာ။